ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာဟာမြန်မာနိုင်ငံမှာဆန္ဒပြပွဲသတင်းယူရင်အဖမ်းခံခဲ့ရပြီးရက်ပိုင်းတွင်မှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်အာဏာရပါတီကဩဇာကြီးတဲ့အောက်လွှတ်တော်မှဟိုရိုမီချီဝါတာနာဘေးဟာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ချက်တပရင်းနေမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံပွဲကိုဂျပန်မြန်မာရင်ကျေးမှုမြင့်တင်ရေးဥက္ကဋ္ဌပါတက်ရောက်ခဲ့ပြီးနိုင်ငံချစ်ကြည်စီးပွားရေးဆိုင်ရာမြင့်တင်မှုတွေ့ဆုံဆွေးနွေးတာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဂျပန် Liberal Democratic Party အမတ်ဝါတာနာဘေးယုံကတော့သူဟာဩဂုတ်လ9ရက်ကနေ10ရက်ထိမြန်မာနိုင်ငံကိုသွားမှာဖြစ်ကြောင်းပြောပေမဲ့ဘာကြောင့်သွားမယ်ဆိုတာကိုတော့ထုတ်မပြောပါဘူး။မြန်မာနိုင်ငံမှာဆက်အာဏာရှင်ဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုအာဏာသိမ်းစစ်ကောင်စီကပြင်းပြင်းထန်ထန်နှိမ်နှင်းနေချိန်မှာခီးသွွားဗီဇာနဲ့မြန်မာနိုင်ငံကိုသွားရောက်တဲ့အသက်26နှစ်အရွယ်ကူဘိုတာဟာဇူလိုင်30ရန်ကုန်ဆန္ဒပြပွဲတစ်ခုမှာအဖမ်းခံရတာဖြစ်ပြီးသူ့ကိုပြန်လွတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုထားတာပါ။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းကလည်းမြန်မာနိုင်ငံတွင်းကဆန္ဒပြပွဲတွေတရင်ယူခဲ့တဲ့ဂျပန်သတင်းတောက်ယူကီကတ်တီဆူမီကိုမြန်မာစစ်ကောင်စီကဖမ်းဆီးပြီးလေးလာကြာမှာမေလာထဲမှာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။